လက်နက်ကင်ပုံကံမှုတွေကြုံနေရတဲ့အိန္ဒိယပြည်ဂျမ္မူကရှိမြေပြင်နယ်ကိုဒီကနေ့ပဲအစိုးရကပြည်နယ်အဆင့်ကနေပြသိမ်းပြီးဒေသနှစ်ခုဖြည့်ခွဲခြားတတ်မှတ်လိုက်ပါတယ်။ဟိမဝန္တတောင်တန်းဒေသဖြစ်တဲ့ဂျမ္မူကရှိမြေပြင်နယ်ကိုဗဟိုအစိုးရကတရားအုပ်ချုပ်မဲ့ဒေသနှစ်ခုဖြည့်ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတရားဝင်တတ်မှတ်လိုက်တာပါ။မတူညီချင်းတွေကြုံနေရတဲ့မွတ်စလင်အများစုရှိရာကရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုရှိရာဂျမ္မူဒေသတို့ကိုဂျမ္မူကရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်ပေါ်ဒေသလက်တာအပါအဝင်နောက်ထပ်ဒေသတစ်ခုကိုလည်းတည်ကြားသတ်မှတ်လိုက်ပါတယ်။ဒီစိတ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆူရကပယ်ဖြစ်လိုက်ပြီးလာပိုင်းကျမှာပဲဗဟိုဆူရလက်အောက်ခံဒေသတွေဖြစ်နေသတ်မှတ်လိုက်တာပါ။ဝန်ကြီးချုပ်မိုဒီကတော့အထူးအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုဖြစ်ခွင့်ရပေးခဲ့တဲ့အတွက်ဒေသတွင်းဖွံ့ဖြိုးမှုတွေနောက်ကျကျန်ခဲ့တယ်လို့အကြံဖက်ဝါဒအားကောင်းလာပြီးအိန္ဒိယနဲ့မတိမမြတ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံကတချို့လူတွေကိုသူထုလှုပ်ဆော်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာရှိတယ်ဆိုပြီးသူ့အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုထားပါတယ်။ကရှမီးယားဒေသမှာခေါ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကိုင်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ချင်းတင်နှံပေးတာတွေလည်းရှိနေတယ်ဆိုပြီးအိန္ဒိယကတစ်လျှောက်လုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကရှမီးယားဒေသအနေနဲ့တတိချံဖြစ်နေတဲ့အခြေအနေကိုကြော်လွားပြီးကြံဒေသတွေနဲ့ပေါင်းစည်းနိုင်မဲ့အစီအစဉ်ဖြစ်နေအားပေးကြပါတယ်။ဝေဖန်သူတွေကတော့ဆုံးဖြတ်ချက်ကြောင့်အိန္ဒိယအစိုးရဘက်စန့်ကျင်မှုတွေပုံမှန်ကြီးထွားလာပြီးပုံကံမှုတွေဟာနိုင်ငံနဲ့ပြည်နယ်လာမှာကိုစိုးရိမ်ရတယ်ဆိုပြီးတော့လည်းသတိပေးနေကြပါတယ်။